တော်တာရှိမှာခင်ဗျာအခုတလောမြန်မာပြည်ကနေအမေရိကန်ပြည်တော်စုပါဝင်နိုင်ငံရေးခြားတိုင်းပြည်တွေစီသာသမီတွေကိုပညာသင်ခွင့်ရဖို့အတွက်ကြိုးစားနေကြတဲ့မြန်မာနိုင်ငံသားမိသားစုတွေနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်သာသမီတွေရဲ့အနာဂတ်ကိုမျှော်လင့်ညာကြီးကြီးထားကြတဲ့မိဘတွေအတွက်အကောင်အဆိုးနှစ်ခုလုံးကစောင့်ကြိုနေတာကိုမြင်နေရပါတယ်သူတို့ရဲ့သာသမီတွေကိုကမ္ဘာအဆင့်မီပညာတွေစီပူလေ့လာခွင့်ရခဲ့တဲ့အတွက်ဝမ်းသာကြပါ့မယ်တချို့ကတော့ကလေးတွေဟာသူတို့နဲ့တဖြည်းဖြည်းဝေးကွာလာတယ်လို့ခံစားနေကြပါတယ်ဒီတစ်ပတ်မှာတော့လူအဖွဲ့အစည်းနှစ်ခုကြားကပြုစုပြောထောင်မှုမတူကြတဲ့ယဉ်ကျေးမှုအလေးအကျဉ်တွေအကြောင်းလေ့လာကြည့်ကြအောင်ပါမြန်မာပြည်မှာနိုင်ငံသားတွေဥဆောင်စာသင်တဲ့ပုဂ္ဂလိကကျောင်းတွေပေါ်ထွက်လာတာကိုတွေ့နေရပါတယ်အမေရိကန်တက်ကသူတွေနဲ့ပညာဆက်သင်မှုချိတ်ဆက်ပေးတဲ့ကျောင်းတွေလည်းရှိကြပါလေမူလာတန်းမှာစလို့အထက်တန်းအထိသင်ကြားပေးတဲ့ဘာသာရပ်တွေရှိပါတယ်သူတို့ရဲ့ကုန်ကျစရိတ်တွေကလည်းမြင့်ပါတယ်တစ်နှစ်ကိုအနည်းဆုံးဒေါ်လာ2000နီးပါးကုန်ကြပါတယ်သာသမီ3ယောက်လောက်ရှိတဲ့မိဘတွေဆိုဒေါ်လာ6000လောက်ကုန်ပြီပေါ့ဒါကြောင့်လည်းမိဘတူကအခုလိုရင်ဖွင့်ခဲ့ပူပါတယ်ကျမတို့မြန်မာပြည်မှာဖွင့်တဲ့ပုဂ္ဂလိကကျောင်းတွေရဲ့ပညာသင်စိတ်ကအမေရိကန်ပြည်တော်စုမှာထက်တောင်မြင့်နေတဲ့အတွက်အမေရိကန်ပြည်တော်စုစီပညာသင်မှုလွှတ်လိုက်တာကမှပိုပြီးအဆင်ပြေမယ်ထင်တယ်လို့စဉ်းစားမိတယ်နောက်ထပ်အကြီးအမားဆုံးပြဿနာတစ်ခုကတော့ကျမတို့သာသမီတွေနေတဲ့ကျောင်းတွေကလည်းခရိုနီတွေစစ်ဗိုလ်ချုပ်အတိုင်းဝိုင်းကအယမ်းချမ်းသာတဲ့သူတွေရဲ့သာသမီတွေနေကြတာဆိုတော့တယောက်နဲ့တယောက်အပြိုင်ဆိုင်များတယ်သူတို့ကိုသူတို့လူရန်သားတယောက်လိုထင်နေကြပြီးကြံတဲ့သူတွေပေါ့မထေမမြင်ဆက်ဆံတာတွေတခြားသူတွေရဲ့ဘဝတွေကိုစိတ်ဝင်စားတာတွေကိုမြင်နေရတယ်ဒါကြောင့်ကိုသာသမီကိုအဲ့လိုစိတ်ဓာတ်တွေကူးလာမှဆိုးတယ်အမေရိကန်ပြည်အောင်စုမှာတော့အဲ့လိုမဟုတ်ဘူးလို့ဖတ်ဖူးတယ်ဒါကြောင့်သာသမီတွေကိုနိုင်ငံသားမှာပဲကြောင်းထားတော့မလားလို့စိတ်ကူးမိတယ်နောက်တစ်ခုကကျမတို့သာသမီတွေဟာအင်္ဂလိပ်စာတွေဘာတွေတော့ကောင်းကြပါရဲ့ဒါပေမဲ့ကိုယ့်ရမြန်မာစာကိုတော့ကောင်းကောင်းမပြောတတ်တော့ဘူးလဲထွက်နေတယ်အိမ်မှာဆိုတခါလေသူတို့နဲ့စကားပြောတာအဆင်မပြေဘူးသူတို့ကအမေရိကန်လိုပဲလွတ်လပ်မှုကိုကြိုက်တယ်ကိုယ်အခန်းထဲမှာကိုယ့်ဘာသာသီးသန့်နေကြတယ်လူအခွင့်အရေးတွေအမျိုးသမီးအခွင့်အရေးတွေကိုလည်းပြောတတ်ကြပြီးသူတို့အခန်းတွေထဲဝင်လာမကြိုက်ကြဘူးသူတို့အကြောင်းတွေကိုအသေးစိတ်မေးဒါမျိုးတွေလည်းမကြိုက်ကြဘူးကြာတော့မိသားစုတန်ဖိုးကိုမသိမှစိုးရိမ်နေတယ်မိဘတွေရင်ဖွင့်နေတာအဆန်းတော့မဟုတ်ပါဘူးတချို့မိဘတွေဆိုသူတို့သားသမီးတွေကိုအမေရိကန်တက်တော်တွေစီလာထားလိုက်မိမှနောင်ရနဲ့ပူဆွေးကြပါတော့တယ်။သားသမီးတွေကအိမ်ကိုပြန်မသွားကြတော့ပဲကိုဘွားကိုတိဆောက်သွားကြတာတွေအိမ်ကိုငွေလိုတဲ့အခါမှသာဆက်ပြီးကြံတဲ့အချိန်မှာမိသားစုနေကောင်းတာတောင်အမေးကြဘူးလို့ဆိုပါတယ်။ဒီလိုဖြစ်ပျက်တွေကြုံနေဆိုတာကလည်းမိဘအပေါ်မှာမူတည်မယ်ထင်ပါတယ်။အားလုံးတော့မဟုတ်တော့ပါဘူး။ကိုကိုတိုင်ကသားသမီးကိုအောက်သက်ကြည့်အောင်မိသားစုတန်ဖိုးနားလည်အောင်လူအဖွဲ့အစည်းမှာဘလို့ပေါင်းသင်းဆက်ဆံရေးတွေလုပ်ရမယ်ဆိုတဲ့လူမှုဆက်ဆံရေးဤပညာတွေတွေးခေါ်မျှော်မြင်မှုတွေကိုတွန်းတင်ဆုံးမပေးထားမယ်ဆိုရင်ဒီလိုပြဿနာမျိုးကိုရှောင်နိုင်ပါလိမ့်မယ်။အမေရိကန်ပြည်တော်စုမှာကကလေးတွေကိုငငယ်လေးတွေကလူရောတိုးစေမဲ့နီးလန်းတွေကိုသင်ကြားပေးထားပါတယ်။ဥပမာမိန်းကလေးတွေဆိုရင်ဈေးရောင်းပွဲလှုပ်တာမျိုး။နွေရာသီကျောင်းပိတ်ရက်ဒီမှာဆိုရင်ကားရီစီးလုပ်ငန်းအတွက်လမ်းမေးပလက်ဖောင်းတွေမှာကြော်ညာဆိုင်မှုတွေကိုကင်ပြီးဈေးဝယ်ကိုအော်ခေါ်ကြတာမျိုးတွေပေါ့။အလုပ်ကိုပြောစရာနဲ့တငယ်ချင်းလှုပ်ဖို့ကင်မဲ့တွေနဲ့တွဲပေးထားတော့မိကိုမိမိယုံကြည်မှုရှိလာပါတယ်။တနည်းအားဖြင့်အမေရိကန်ကလေးတွေကအောက်သက်ကြီးကြပါတယ်။အရွယ်ရောက်ရင်မိမိကိုမိမိအားကိုးရမယ်။သူများကိုအမြဲတမ်းမိကိုနေရတာရှက်စရာအဖြစ်ရှုမြင်ကြပါတယ်။ငယ်ငယ်ကလေးကအလုပ်လုပ်ရတဲ့အတွက်လဲမိဘတွေကိုစာနာနားလည်ကြပုံရပါတယ်။ဒါကြောင့်လဲသူတို့ရဲ့ဝင်ထုတ်ဝင်ပို့တွေကိုမိဘတွေစီမှာမထားရကြပါဘူး။မိဘတွေကလည်းပတ်စံဘလောက်ချမ်းသာချမ်းသာကိုသားသမီးကိုချစ်ရမရောက်ပဲနှိမ့်ရရောက်စီမဲ့ရွှေပေါ်မြတ်တယ်ဘဝမျိုးတွေမထားကြပါဘူး။သားသမီးတွေကိုလူအဖွဲ့စီတဲ့ဝင်ဆက်အောင်ဝါသနာပါတဲ့အလုပ်တွေတာဝန်ယူမှုတွေကိုလုပ်စေပါတယ်။တကယ်တော့မြမပြည်ရဲ့ပြဿနာကမိဘတွေကိုယ်တိုင်ကသားသမီးတွေကိုလူဒန်းစားတက်ရလို့ဖြစ်အောင်ဖူးဖူးမှုတ်ထားကြပါတယ်။သူတို့ကိုယ်တိုင်ကလည်းဘလို့နိုင်ငံတကာကျောင်းမျိုးမှာကျောင်းထတာလေဆိုတဲ့ကြွားဝါမှုတွေနဲ့ပြိုင်ဆိုင်နေရှိကြပါတယ်။အားလုံးကတော့မဆိုးလို့ပါဘူး။သူတို့ရဲ့လေးသန်းတွေကိုကူးဆက်နေတဲ့သားသမီးတွေကလည်းငါတို့ဟာသာမန်လူတွေမဟုတ်အင်မတန်စည်းကြီးပေးထားတဲ့နိုင်ငံကအဆက်မီအကြောင်းတွေမှာစာတင်နေရတယ်လို့ယူဆကြပါတယ်။ဒါကြောင့်လဲသူများဟိုအပေါ်စီးကကြည်တတ်တဲ့အတွေးတွေတီးတန့်နေထိုင်လာကြတာမျိုးတွေကိန်းယုံလာတတ်ကြပါတယ်။တော်တာရှိမှာခင်ဗျာ။သားသမီးတွေကိုနိုင်ငံကအဆက်မီတဲ့ပညာရေးတွေကိုသင်ကြားစေချင်တယ်ဆိုရင်သူတို့ကိုနိုင်ငံကြီးသားပီတာအောင်ဘယ်လိုနေမလဲဆိုတာကိုလည်းဖြည့်ဆွတ်ပေးဖို့လိုပါလိမ့်မယ်။နိုင်ငံကြီးသားပီတာတယ်ဆိုတာမိမိကိုမိမိတန်ဖိုးထားတာဝန်ယူမှုကိုပတ်ဝန်းကျင်ကလူအဖွဲ့အစည်းကိုအမှုမဲ့အမှတ်မဲ့မထားဘဲဝင်ရောက်ပူးပေါင်းပတ်ဝန်းပေးမှုလိုပဲဖြစ်ပါတယ်။အမေရိကန်မိတ်ဆွေတယောက်ပြောခဲ့သလိုပါပဲအင်ပါယာထူထောင်ကြတဲ့နိုင်ငံကြီးတွေကိုကြည့်လိုက်မယ်ဆိုရင်အဲ့ဒီလူတွေဟာမိမိလူမျိုးရဲ့တမိုင်းဘာသာဗေဒယဉ်ကျေးမှုနဲ့ဘာသာရေးတွေကိုကြီးထွားအောင်လုပ်ကြတယ်။ဒ တခြားလူမျိုးတွေရဲ့အပါချက်အားနည်းချက်တွေကိုအခွင့်အောင်းယူပြီးသူတို့အတွက်ကြီးထွားအောင်အမျှရအောင်လုပ်လို့ရှိကြတယ်။ဒါကြောင့်လဲသူတို့ဟာခန္ဓာကြီးကျယ်တဲ့ခေါင်းဆောင်တွေဖြစ်လာခဲ့ကြတယ်တဲ့။သောရရှင်မိဘပြည်သူတွေလည်းကိုယ့်ရဲ့သားသမီးတွေကိုဥပိ္ပခာပြုမှုအတိမဲ့လူဒန်းစားတွေမဖြစ်စေဘဲအမေရိကန်တွေလိုကြီးကျယ်ခန္ဓာတဲ့မျိုးဆက်တွေပေါ်ထွန်းလာအောင်စူးစမ်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါစေ။ပျော်ရွှင်သောမင်္ဂလာနှစ်သစ်ဖြစ်ကြပါစေ။